ဟုတ်ကဲ့ပါရှင်ဒီကနေ့စတင်ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းအရာတွေကဒီလူခွင့်ရေးရန်တရားနဲ့အာဆီယံလူခွင့်ရေးအဖွဲ့ဘူးပေါ့လေအပြစ်တက်ဖွဲ့စည်းဖို့ကိစ္စဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီလူခွင့်ရေးအဖွဲ့ကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်အာဆီယံထိပ်သီးညီလာခံကနေပြီးတော့အကြီးပြုပြဌာန်းတော်မှာဖြစ်တဲ့အတွက်အခုဒီနိုင်ငံသားရေးဝန်ကြီးတွေကနေပြီးတော့အပြစ်တက်ပေါ့လေသူတို့ဒီဖွဲ့စည်းပုံကိစ္စကိုဆွေးနွေးနေကြတာဖြစ်ပါတယ်အဲ့တော့အစည်းအဝေးပြီးမှာအာဆီယံဥက္ကဋ္ဌဖြစ်အလှည့်တာဆောင်ရွက်နေတဲ့ထိုင်းနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးခက်စ်ပီရိုမာကလည
်း namely the group the high level panel has presented to the ASEAN foreign minister the final draft of the terms of reference of the ASEAN human rights body
သူပြောသွားတာကအခုတက်ရောက်လာတဲ့ဒီအာဆီယံနိုင်ငံသားရေးဝန်ကြီးတွေအားလုံးပါပေါ့လေအာဆီယံရဲ့လူခွင့်ရေးအဖွဲ့ဖွဲ့စည်းဖို့လှုပ်ဆောင်နေတဲ့ဒီအလုပ်အဖွဲ့ရဲ့တင်ပြလာတဲ့ဒီမူကြမ်းကိုပေါ့လေအရေးပုံများအဖြစ်သဘောတူညီကြတယ်မနေ့ပြန်မှာသူတို့အားလုံးလက်မဲ့ရေးထိုးဖို့ရှိတယ်ပေါ့နော်နောက်ပြီးတော့လေလာမယ့်အောက်တိုဘာလမှာထိုင်းနိုင်ငံဖူကက်မှာပဲကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကနေပြီးတော့အတည်ပြုမှာဖြစ်တယ်လို့သူပြောသွားတာပါအခုလိုအာဆီယံအနေနဲ့လူခွင့်ရေးအဖွဲ့ကိုဖွဲ့စည်းရမယ့်အချိန်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကလည်းစိုးရိမ်နေတဲ့အနေအထားပေါ့နော်အခုဆိုတော့ဆန်းစုကြည်ကိစ္စတို့နော်နိုင်ငံရေးကျင်းသားတွေကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီလူခွင့်ရေးအခြေအနေတွေစိုးရွားနေတဲ့အပေါ်မှာပေါ့လေဒီအာဆီယံလူခွင့်ရေးဖွဲ့စည်းရအပေါ်မှာတက်ရောက်မှုတွေမရှိနိုင်ဘူးလားလို့ကျွန်မထိုင်းနိုင်ငံသားဝင်ကြီးကိုမေးတဲ့အခါမှာသူပြောတာကအခုတက်ရောက်လာတဲ့မြန်မာနိုင်ငံသားဝင်ကြီးကအာဆီယံလူခွင့်ရေးဖွဲ့စည်းမယ့်ကိစ္စကိုသဘောတူလက်မှတ်ရေးထိုးထားတဲ့အတွက်ပေါ့လေသူ့အနေနဲ့ဒါမြန်မာနိုင်ငံမှာလူခွင့်ရေးတွေကောင်းမွန်လာမယ်အပေါင်းလက္ခဏာဆောင်မယ်ဆိုတဲ့သဘောမျိုးရှင်းချသွားပါတယ်နောက်တစ်ခုကတော့ဒီအစည်းအဝေးမှာနောက်ဆွေးနွေးတဲ့အချက်တွေကတော့ဒီ ASEAN အဖွဲ့အစည်းကြီးတစ်ခုအနေနဲ့ဒီအုပ်ကြီးဆိုမှုပြီးတော့ဒီကောင်းမွန်တဲ့အုပ်ချုပ်မှုစနစ်ရှိတဲ့ ASEAN လူမှုအကိုင်းဝိုင်းကြီးကို2015မှာသူတို့ပေါ်ပေါက်ဖို့ရထားတဲ့ကိစ္စကိုလည်းဆွေးနွေးကြတယ်အဲ့အတွက်သူတို့မူတန်းရေးဆွဲရေးအဖွဲ့ကိုလည်းဖွဲ့ဖို့သဘောတူကြတယ်ပေါ့လေနောက်ပြီးတော့မနေ့ကမှဆိုလို့ရှိရင်တော့မြန်မာနိုင်ငံကနာကစ်မုံတိုင်းဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီးတော့ဒီ ASEAN ကုလသမဂ္ဂနဲ့မြန်မာစစ်ဆေးရာတို့ပူးပေါင်းဆောင်ရွက်နေတဲ့သုံးခွင့်ဆိုင်ဗဟိုအဖွဲ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ဒီမှတ်တမ်းတင်ထုတ်ဝေတဲ့စာအုပ်ကိုမိတ်ဆက်တဲ့ပွဲလဲစစ်ပါမယ်လို့ဒီထိုင်းနိုင်ငံသားဝင်ကြီးကပြောပါတယ်ဒီသုံးခွင့်ဆိုင်အဖွဲ့နဲ့ပတ်သက်ပြီးတော့ဒီ ASEAN နိုင်ငံသားဝင်ကြီးတွေရဲ့စည်းဝေးပွဲမှာအဓိကထောက်ပြထားတာကတော့ဒီ ASEAN နဲ့ကုလသမဂ္ဂတို့ကြားမှာပူးပေါင်းဆောင်ရွက်မှုဟာဒီချက်ပို့ပြီးတော့လိုအပ်နေသေးတယ်ဆိုတာကိုသူတို့ဟိုမှတ်ချက်ပေးကြတယ်ပေါ့လေနောက်တစ်ခုကလည်း Nagis Mountain ဒုက္ခသည်တွေရဲ့ရင်းနှီးနဲ့ပတ်သက်ပြီးတော့ ASEAN အနေနဲ့ပုံမူပြီးတော့လူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုဆောင်ရွက်သွားမယ်ပေါ့လေအဲ့ဒီပိုင်းမှာအခုလက်ရှိ ASEAN တွေ့မှုချုပ်စူရင်းပစ်စုဝန်ကနေပြီးတော့ ASEAN ရဲ့လူသားချင်းစာနာကူညီမှုတာဝန်ခံဖြစ်ဆောင်ရွက်နေတာကိုသူတို့ချီးကျူးပြောဆိုသွားတယ်နောက်တစ်ချက်ကတော့ဒီထိုင်းနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးရလည်းမငြိမ်မသက်ဖြစ်နေတဲ့အပိုင်းမှာပေါ့နော်ဒီအခုကျင်းပနေတဲ့ ASEAN နိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုဒီလက်ရှိအစိုးရကိုစတင်နေတဲ့အနီရဝစ်လှုပ်ရှားသူတွေကနေပြီးတော့ဖျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်လည်းအခုဒီအစည်းအဝေးကျင်းပတဲ့ဖူကက်ကျွန်းကျွန်းလုံးကိုသူတို့လုံခြုံရေးတင်းတင်းကြပ်ကြပ်ချတာတာကိုတွေ့ရပါတယ်။ဒီမှာဒီနေ့မနေ့ဒေသကနေပြီးတော့ဒီအစည်းအဝေးကျင်းပတဲ့ဟိုတယ်ကိုလာတဲ့တခြားမှာပေါ့နော်လုံခြုံရေးဂိတ်တွေကိုသူတို့အထက်ထက်ချထားပြီးတော့ကားတွေကိုလည်းအထက်ထက်စစ်နေတာကိုတွေ့ရပါတယ်။နောက်ပြီးတော့ဒီ ASEAN အစည်းအဝေးမှာတခုထူးခြားတာကကြတော့အနေအမြန်ကူးစက်ပြတ်နေတဲ့ဒီဝတ်တုတ်ကိုယောဂါပူဇော်ပေါ့လေတက်ရောက်လာတဲ့ဒီအားလုံးဒီသတင်းတောက်တွေပါဝင်သူတို့နှာခေါင်းစည်းတွေဝေပါတယ်။ဒါပေမဲ့အများစုကတော့နှာခေါင်းစည်းတွေကိုတတ်ထားတာကိုတော့မတွေ့ရပါဘူးပေါ့နော်။ဒါပေမဲ့သူတို့ဒီ ASEAN အစီအစဉ်နဲ့ဒီဝတ်တုတ်ကွေးယောဂါကိုသူတို့ဟိုတက်နိုင်ဘလောက်ကာကွယ်မယ်ဆိုတော့လှုပ်ဆောင်မှုတွေလည်းအဲလှုပ်ဆောင်မှုကိုပြကျင်တဲ့သဘောမျိုးလို့တော့ဒီသတင်းတောက်တွေချင်းချင်းပြောနေတာကိုတော့ကျွန်မကြားရပါရှင့်